အီဂျစ်နိုင်ငံရဲ့အစ္စလမ်ဝါဒီအစိုးရနဲ့စစ်တပ်တို့အကြားသွေးမြေ့ကြတဲ့အထိတိုင်ပြည်ကိုကူးခံသွားကြဖို့အပြန်အလှန်သတိပေးနေကြတဲ့အတွက်အီဂျစ်နိုင်ငံရဲ့နိုင်ငံရေးပဋိပက္ခတွေဟာဗိုလ်ထုနေမှာထိတ်တိုက်ရင်ဆိုင်ရမယ့်ဘက်ကိုဦးတည်နေပါတယ်။သမရနဲ့အတိုက်ခံနေကြဗိုလ်ထုနေမှာသဘောတူညီချက်ရယူဖို့စစ်တပ်ကတတ်မှတ်ထားတဲ့အချိန်မပြည့်ခင်နိုင်ပိုင်းအလိုမှာပဲပြင်ပြောင်းလဲရေးလိုလားသူအတိုက်ခံကောင်းဆောင်မိုဟာမက်အယ်ဘာရာဒေတိုင်ပြည်ရဲ့မွတ်စလင်ဘာသာရေးကောင်းဆောင်ကော့ပတစ်လို့ခေါ်တဲ့အီဂျစ်ခရီးယန်ဂိုင်းအဖွဲ့ခေါင်းဆောင်နဲ့တခြားမွတ်စလင်ပါတီငယ်တွေရဲ့ခေါင်းဆောင်တချို့တို့ဟာလက်ရှိအခြေအနေကနေရှစ်ဆက်ဘလို့ခရီးသွားကြမလဲဆိုတဲ့ကိစ္စကိုဆွေးနွေးဖို့တမတော်စီဦးစီချုပ်နဲ့တွေ့ဆုံနေတယ်လို့အတိုက်ခံတွေဘက်ကရောအစိုးရဘက်ကပါပြောပါတယ်။လက်ရှိအာဏာရမွတ်စလင်ညီကိုရောမြအဖွဲ့ရဲ့နိုင်ငံရေးပါတီဖြစ်တဲ့လွတ်မြောက်ရေးနဲ့တရားမျှတမှုပါတီကတော့တရားဝင်ရွေးကောက်တင်မြှောက်ခံထားရတဲ့တမရကိုသာအတိမတ်ပြုတဲ့အတွက်စီဦးစီချုပ်အယ်ဘာရာအဗ်ဒယ်ဖတာအယ်စီစီဖိခေါ်တဲ့အဲ့ဒီဆွေးနွေးပွဲကိုတက်ဖို့ညှင့်ပယ်ခဲ့ပါတယ်။သမ္မတမိုဟာမက်မော်စီအနေနဲ့သူရာထူးကနေဆင်းပစ်ဖို့တောင်းဆိုဆန္ဒပြကြတာတွေကိုလက်ရောမလား။ဒါမှမဟုတ်စစ်တပ်ကဂျာဝင်ဆောင်ရွက်တာကိုလက်ခံမလားဆိုပြီးနောက်ဆုံးသတိပေးချက်ထုတ်ပြန်ထားတဲ့ကန့်သက်ချက်မတိုင်ခင်နိုင်ပိုင်းအလိုမှာပဲအခုလိုတွေ့ဆုံကြတာလည်းဖြစ်ပါတယ်။ဒီတော့တွင်အီဂျစ်နိုင်ငံအတွင်းကမြို့အတော်များများမှာပြည်သူအများစုကဆက်လက်ဆန္ဒပြနေကြဆဲဖြစ်ပါတယ်။အစ္စလမ်ဝါဒီသမ္မတကိုထောက်ခံသူတွေရှိနေသလိုပဲကြံအများစုကလည်းသမ္မတရာထူးကဆင်းပစ်ဖို့အတွက်တောင်းဆိုဆန္ဒပြနေကြဆဲဖြစ်ပါတယ်။အခုနောက်ဆုံးဖြစ်ပေါ်တဲ့ဆန္ဒပြပွဲတွေအတွင်းအ ਨੇ စုံလူ18ဦးသေဆုံးပြီးတော့200ကျော်ထိခိုက်ဒဏ်ရာရခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။